ထိုင်းနိုင်ငံအတွင်းတရားမဝင်နေထိုင်ရင်အလုပ်လုပ်နေကြတဲ့မြန်မာပြည်ကရွှေ့ပြောင်းအလုပ်သမားတွေအတွက်လိုအပ်လာရင်နေရရင်ပြန်နိုင်အောင်ခရီးသွားလာခွင့်အထောက်အထားတွေကိုထိုင်းနိုင်ငံမှာရှိတဲ့မြန်မာတန်ယုံကထုတ်ပေးဖို့စီစဉ်နေပြီဖြစ်ပါတယ်မြန်မာလုံသမားတွေအဖမ်းမခံရဖို့အတွက်ထိုင်းမြန်မာနှစ်နိုင်ငံသဘောတူညီချက်ကနေအခုလိုအခြေအနေကိုရောက်လာတာဖြစ်တဲ့အကြောင်းဘန်ကောက်မြို့မြန်မာတန်ယုံအလုံသမားရေးတာဝန်ခံတဦးကအခုလိုပြောဆိုလိုက်တာပါအပြည့်အစုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ထိုင်းခြေဆိုင် VOA မြန်မာပိုင်းစီစဉ်သတင်းတော့မအေးမာကသတင်းပေးပို့ထားပါတယ်ရှင
်ထိုင်းနိုင်ငံမှာရှိတဲ့မြန်မာတန်ယုံကနေရှေးပြောင်းအလုံသမားရေးလှုပ်ဆောင်နေတဲ့အဖွဲ့တချို့ကိုခေါ်ယူတွေ့ဆုံခဲ့ပြီးတဲ့နောက်ယာယီနိုင်ငံကုလက်မှတ်မရှိဘဲနေရရင်ကိုပြန်လိုတဲ့မြန်မာနိုင်ငံသားတွေအတွက်သူတို့စီမှာတင်ပြတောင်းခံလာမယ်ဆိုရင်ခရီးသွားလက်မှတ်ကိုထုတ်ပေးမှာဖြစ်ကြောင်းပြောဆိုခဲ့တာပါထိုင်းနိုင်ငံဘန်ကောက်မြို့ကအလုသမားတန်အရာရှိဦးသိန်းနိုင်ကတော့ခရီးသွားလာတဲ့အခါမှာမြန်မာတန်ယုံကအထောက်ထားလက်မှတ်ထုတ်ပေးမယ့်ကိစ္စကိုထိုင်းအစိုးရတာဝန်ရှိသူတွေနဲ့သဘောတူညီမှုရယူထားတယ်လို့ဆိုပါတယ်
။ဘက်ကကင်တော့ဘက်တဲ့ပါမယ်။အဲမြန်မာတန်ယုံကခရီးသွားထောက်ခံချက်ပါမယ်ဆိုရှင်အဲမလမ်းမှာအဖန်စီမရှိဘူး။ဟိုနောက်တစ်ခါအဲဟိုကရေဒီတော့ခါတဲ့ခိုင်းလို့တဲ့ခါမှာဒီဟာတို့အရင်တော့ဆိုပေးရတယ်အခုတောင်းလာမရှိဘူးတို့တိုင်ကထောက်နေရတယ်မပေးရတယ်။သူကြောပြန်လာဖြစ်တဲ့ကြောင့်အဲအဲကိုကျွန်တော်တို့ကဟိုမပြီးစံမလို့ဘူးဆိုတာထိုင်းဘက်ကလည်းအဲအားလေးကိုဆွေးနွေးတာရှိတဲ့ကြောင့်အဲ့ဒီဟာလေးလည်းသူတို့အောက်ခြေတီးအောင်ကျွန်တော်ရှင်းပြလိုက်ခြင်းဖြစ်ပါတယ
်ထိုင်းနိုင်ငံမှာရှိတဲ့တရားမဝင်ရွှေ့ပြောင်းလို့သမားတွေနဲ့ပတ်သက်လို့အလုလောက်ခွင့်လက်မှတ်တွေကိုထိုင်းအစိုးရကဂျွန်လကနေစတင်ပြီးထုတ်ပေးနေပြီဖြစ်ပေမဲ့တချို့လို့သမားတွေအနေနဲ့နိုင်ငံကူးလက်မှတ်လုပ်ဖို့အတွက်ကမြန်မာနိုင်ငံသားမှတ်ပုံတင်တဲ့သံကောင်းစီးရင်မရှိကြတာကြောင့်အခက်အခဲတွေလည်းတွေ့ကြုံနေရတာပါဒီအတွက်မြန်မာတန်ယုံကနေရရင်ပြန်ဖို့အတွက်ခရီးသွားလက်မှတ်တွေလုပ်ပေးမယ်ဆိုရင်တော့အလုသမားတွေအတွက်ဖမ်းဆီးခံရပြီးငွေကုန်ကြေးကျများနိုင်မဲ့ကိစ္စတွေအတွက်အဆင်ပြေမှုတွေရှိသွားနိုင်တယ်ဆိုပြီးထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ရဲ့မဟာချိုင်းဒေသတာဝန်ခံကိုခိုင်ကြီးကအခုလိုပြောပြပါတယ်
ကျွန်တော်တို့ကကိုယ်နိုင်ငံကိုပြန်တဲ့အခါကျရင်သူကရှိတဲ့ဒေတာအနေပြီးတော့ကျွန်တော်ရဲစခန်းကိုတင်ပို့ပါတယ်။ဂျာအကျိုးဆောင်တရားနဲ့တင်ပို့တဲ့အခါကျရင်ကျွန်တော်ပြန်မမယ်လို့ရဲကိုသွားပြီးဖမ်းခံရတယ်။အဲ့ကျရဲကအလကားမဖမ်းဘူး။ကျွန်တော်တို့ပတ်စံသူ့ရဲ့သတ်မှတ်ထားတဲ့ဇင်တုံ2400ကျူလိုက်တယ်။အဲ့လကားကျွန်တော်တို့ကဒီသူ့မှာမှတ်ပုံကြောတင်ပြီးဓာတ်ပုံရိုက်တဲ့လက်ပုံတွေက2400ကျူလိုက်တယ်။ပြီးသွားရင်သူကလည်းကားပေါ်ကိုသူကတင်ပေးလိုက်တယ်။ညပြီးခိတ်ကြရင်ကျွန်တော်တို့ကအဲ့ညပြီးမှဆက်ပြီးတော့ကျွန်တော်လက်မှတ်သွားထိုးတဲ့အခါကျရင်ညပြီးကကိုသုံးလုံးစိတ်ကိုသွားပို့တယ်။အဲ့ချိန်မှာသူကပတ်စံနောက်တဲ့600ဆက်တောင်းတယ်။600မပေးတဲ့လူဆိုလို့ချင်းလုံးဝကျွန်တော်တို့စမာရီဘက်ကိုပြန်လို့မရဘူး။ဒီညပြီးထိုးထဲမှာထည့်ထားတယ်။တမောရုံမှာလဘကမှာအနည်းဆုံး24နာရီတရက်မြဲလောက်ကြီးထားတယ်ပေါ့ဗျာ။မန္တာရီကတရက်လောက်ဆိုရင်တော့ပတ်စံ600မပေးဘူးဆိုပြီးဒုံနေပြလိုက်တဲ့အခါကျတော့နောက်ပိုင်းမှာရက်တွေတိုးပြီးတော့တော့လုံမာရီကစိတ်မြစ်ပြီးတော့ပတ်စံ600ပေးရတယ်။အဲ့ဒါကိုသုံးလုံးကိတ်မှာပေးရတယ်။အဲ့တော့ဟိုက600ရဲ့ဒီက2400ရဲ့အခု3000ကုန်တယ်။အဲ့ဒီ3000ကိစ္စကိုအခုဆိုင်တော့လုံမာရီကြီးဦးသိန်းနိုင်ငံပြောအတိုင်းသူတို့ပြုကင်တိုင်းမှန်ကန်သွားပြီဆိုရင်ဒီနေ့ကစပြီးပြောတာပေါ့နော်။ကျွန်တော်တို့လုံမာရီအတွက်အရန်ကိုပုံကြပ်တတ်ပါသွားမယ်။ကားကပဲကုန်မယ်။
ထိုင်းအစိုးရကရှေ့ပြောင်းလို့သမားတွေကိုလက်မှတ်တွေလုပ်ပေးဖို့အတွက် One Stop Service Center လို့ခေါ်တဲ့စခန်းတွေကို2014ခုနှစ်အောက်တိုဘာလ30ရက်နေ့ထိဆက်လက်ဖွင့်လှစ်သွားဖို့အတွက်ကြေညာထားပြီးယာယီအလုပ်လုပ်ခွင့်ကိုတော့2015ခုနှစ်မတ်လ31ရက်နေ့ထိတက်တန်းတိုးပေးသွားဖို့အတွက်ထိုင်းအစိုးရကဆုံးဖြတ်ချက်ချထားပါတယ်ဂျွန်လ30ရက်နေ့ကစပြီးစတင်ပြုလုပ်ခဲ့တဲ့မှတ်ပုံတင်ခြင်းအစီအစဉ်မှာတော့မြန်မာကမ္ဘောဒီးယားလာအိုရှေ့ပြောင်းလို့သမား4,300ကျော်မှတ်ပုံတင်နိုင်ခဲ့ပြီဖြစ်ပါတယ်။မြန်မာနိုင်ငံသားတိမ့်တဲ့ချီရှိတဲ့တက်ခရိုင်ထဲမှာတော့ထိုင်းအစိုးရကရွှေပြောင်းလို့သမား3,400ကျော်မှတ်ပုံတင်ကြမယ်ဆိုပြီးခန့်မှန်းထားတာပါ။ဒါပေမဲ့ဩဂုတ်လ4ရက်နေ့ကနေ14ရက်နေ့ထိ10ရက်အတွင်းမှာတော့မြန်မာနိုင်ငံသား1,000ကျော်သာလာရောက်ပြီးတော့မှတ်ပုံတင်ခဲ့ကြပါတယ်။အလုသမားအတော်များများဟာအလုလုခွင့်လက်မှတ်ဖို့ပြင်နောက်ဆက်တွဲလုပ်ရမယ့်နိုင်ငံကူးလက်မှတ်ရဲ့ကုန်ကျစရိတ်တွေကိုတက်နိုင်မှုမရှိသေးတာကြောင့်နေရရင်ပြန်ဖို့အခက်အခဲတွေကြောင့်ပါထိုင်းအစိုးရခန့်မှန်းသလောက်တော့ထိုင်းနိုင်ငံတွင်းမှာမှတ်ပုံတင်ကြတာမျိုးတွေတော့မရှိသေးပါဘူးရှင်။